ထိုင်းမြန်မာနယ်စပ်ထိုင်းနိုင်ငံဆန်ကလာပူရီမြို့နီးမြန်မာနိုင်ငံဖျားသုံးစုပြည်မှာတော့တောက်ကြတဲ့နေ့လယ်ပိုင်းကတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်ရာဂနန်းရှိတဲ့စစ်ပြေးဒုက္ခသည်တွေထိုင်းနိုင်ငံထဲကိုထွက်ပြေးလာကြတယ်လို့ထိုင်းနိုင်ငံထုတ်ဘန်ကောက်ပို့စ်သတင်းမှာရေးပါတယ်။ဖျားသုံးစုအနည်းတော့တိုက်ပွဲတွေဖြစ်ပွားပြီးလက်နက်ကြီးတွေဘုံးတံတွေကြားခဲ့ရတယ်လို့မိခိုးလုံးတွေလည်းပေါ်ထွက်လာခဲ့တယ်လို့ထိုင်းဘက်ကမျက်မြင်သက်သေတွေကပြောပါတယ်။ဒါပေမဲ့ဘယ်တက်ဖွဲ့တွေကြတိုက်ပွဲဖြစ်တယ်ဆိုတာအတိအကျမသိရသေးပါဘူး။ဒေသခံတွေကတော့ဖျားသုံးစုမှရှိတဲ့စကစတန်ရင်းနှစ်ရှစ်လေးနဲ့တော်လိုင်းတက်ဖွဲ့တွေကြတိုက်ပွဲလို့ပြောပါတယ်။ဒီဒေသမှာ KNU PDF နဲ့မွန်တော်လိုင်းတက်ဖွဲ့တွေလည်းရှိပါတယ်။ဘယ်ဖွဲ့နဲ့တိုက်ပွဲဖြစ်တယ်ဆိုတာကိုမသိရသေးပါဘူး။ပြီးခဲ့တဲ့ရက်ကတော့ထိုင်းနယ်စပ်မြောက်ရီမြို့မှာစစ်ကောင်စီတပ်တွေနဲ့ KNU PDF ပူးပေါင်းတပ်တွေကြတိုက်ပွဲတွေဖြစ်ပွားခဲ့တာပါ။ဖျားသုံးစုကမြဝတီကနေတောင်ပတ်မိုင်90ကျော်မှာရှိပြီး KNU တပ်မဟာ6နဲ့ထိစပ်တဲ့နေရာလည်းဖြစ်ပါတယ်။ဖျားသုံးစုဒေသခံ100ကျော်လောက်ဟာထိုင်းနိုင်ငံတွင်ထွက်ပြေးလာခဲ့ပြီးတော့ထိုင်းဘက်ကအမှတ် 13 နေကြားဆောင်တပ်ပါဝင်ရဲတပ်ဖွဲ့တွေကနေဆက်ကိုစောင့်ကြပ်ထားတာဖြစ်ပါတယ်။